တိုင်းတိုင်းကောလီမြို့မှာတော့ကိုဗစ်ကြောင့်တည်ဆုံးသူအရေးအတွက်ကအခုရက်ပိုင်းမှာကျလာနေပါတယ်။ဒါကြောင့်မြို့အနေထားရတည်ဆုံးသူကများနေတော့မယ်လို့ပရဟိတာကူညီပေးနေသူကပြောပါတယ်။ကချင်ပြည်နယ်ဘက်ကတချို့ဒေသတွေမှာတော့ကိုဗစ် -19 ကပ်ရောဂါကူးတယ်ဆိုတာလူမသိစေချင်ကြတဲ့အခက်အခဲတွေကိုကိုဗစ်အကူအညီပေးနေသူတွေကြုံနေကြရပါတယ်။ဒီအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းမှတ်ခွန်ယူပြောပြပေးပါရှင်။
မြန်မာနိုင်ငံမှာကပ်ရောဂါတတိယလှိုင်းအပြင်းထန်ဆုံးကာလဖြစ်ခဲ့တဲ့ဇူလိုင်လကိုကျော်လွန်ခဲ့ပြီးနောက်ဩဂုတ်လတတိယပတ်လောက်ကစလို့ရောဂါကူးစက်နဲ့သေဆုံးသူတွေတဖြည်းဖြည်းကျလာတယ်လို့ပရဟိတဆောင်ရွက်သူတွေကပြောပါတယ်။အခုဩဂုတ်လတွင်သေဆုံးသူစုစုပေါင်း260ကျော်ရှိတဲ့သခိုင်းတိုင်းကောလီမြို့အနီးတစ်ဝိုက်ကရွာတွေမှာတော့ဩဂုတ်လတတိယပတ်မှာသေဆုံးသူကျသွားတယ်လို့ကောလီမြို့ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတဦးကပြောပါတယ်
။အဲအစောပိုင်းကတော့အဲ့လိုမျိုးတရက်ထဲကိုဘလောင်း20ပေါ့နော်အဲ့ဒါအမြင့်ဆုံးပဲနောက်ပိုင်းတစ်ဖြည်းဖြည်းနဲ့အဲ့လိုမျိုးရောရောလာတာ15ရောက်10ရောက်အဲ့ဒီတစ်ဖြည်းဖြည်းနဲ့အခုနောက်ပိုင်းကတော့9ရောက်ပတ်ဝန်းကျင်လောက်မှရှိရတယ်။ဒါဒါလည်းရောရဲလို့ပြောလို့ဖြစ်ရတယ်ကျွန်တော်တို့မျိုးပေါက်စားလေးအနေနဲ့ကအများကြီးရပါတော့ပုံမှန်တော့ကျွန်တော်တို့ဒီမှာပုံမှန်ရိုးရိုးဆိုလို့ရှိရင်တရက်မှာတရက်နဲ့ရောက်ရင်မရှိဘူး။အခုတတိယရောက်တာ5ရောက်ကတော့ပုံမှန်နဲ့ဖြစ်နေသေးတယ်။ဒီဩဂုတ်လပထမပတ်နဲ့ဒုတိယပတ်မှာတော်တော်လေးကိုကတည်ရအဲ့ဒီပတ်တွေမှာသူကတရက်ကို10ရောက်ရဲ့ထက်မှလည်းရရှိရတယ်။အလိုရနေဒီဘက်မှာအောက်ဆီဂျင်ပြက်လိုက်တဲ့ချိန်နဲ့အဲ့လိုမျိုးရင်းနဲ့ဖြစ်တဲ့ခါကျတော့သူပေကုန်တာပေါ့။များနေတော့အသက်ကြီးရတာလည်းများတာပါ။ရောဂါခံရှိရလူတွေ60 50ပတ်ဝန်းကျင်60ပတ်ဝန်းကျင်80ပတ်ဝန်းကျင်နေရကြ
။ကာယောဂါမပြင်းထန်ခင်ကာလတွေတုန်းကကောလင်းမှာတလတာတည်ဆုံနှုန်းဟာ17ရောက်ဝန်းကျင်သာရှိပြီးရောဂါပြင်းထန်နှုန်းကျဆင်းလာတဲ့အခုခါမှာတော့တစ်နှစ်တာတည်ဆုံသူဥယျာဟာ9ရောက်ဝန်းကျင်မှာသာရှိတော့ပေမဲ့ဒါဟာမြို့နယ်အတိုင်းအတာနဲ့ဆိုရင်များနေတော့မယ်လို့ပြောပါတယ်။ကိုဗစ်ကယောဂါထိန်းချုပ်ဖို့မလိုအပ်ရင်အပြင်မထွက်ရစိတ်အထုံးအဖြစ်ထပ်တိုးသတ်မှတ်ခံရတဲ့မြို့နယ်တွေထဲမှာကချင်ပြည်နယ်ကမုံညင်းမြို့လည်းပါဝင်လာပါတယ်။အခုရက်ပိုင်းတွေနေမကောင်းဖျားနာသူတွေရှိပေမဲ့အများစုကကိုဗစ်ကယောဂါဖြစ်တယ်ဆိုတာအသိမခံကြကြဘူးလို့မုံညင်းမြို့အောက်ဆီဂျင်စက်ရုံတည်ဆောက်ရေးအဖွဲ့ဝင်တဦးကပြောပြပါတယ်။တချို့ကကိုယ့်ရဲ့နေအိမ်မှာပဲကုသရင်းအသက်ဆုံးဆုံးသွားကြတယ်လို့လည်းပြောပါတယ်။
ยารีโดกุ้ยဆိုပြီးလူရဲတော့ပြောနေကြတာပေါ့နော်စစ်ဆန်ရင်တော့စစ်စ်တက်ပြတ်တွေကတော့ပိုးတွေ့တဲ့အနေအားမျိုးရှိနေတယ်ဒါကတော့အပြင်မှာပေါ့အပြင်မှာမိအစီအစဉ်နဲ့တက်စကင်းနဲ့စစ်တက်လူတော်တော်များအောင်စစ်ကြတယ်ယောဂအခန့်ရှိတဲ့လူအသက်ကြီးပိုင်းအချို့တော့သုံးပါးသွားရရှိတာပေါ့နော်ဒါမွန်းညင်းမြို့ပေါ်တယ်ပေါ့နော်မွန်းညင်းမြို့ပေါ်တယ်တနည်းအားဆိုရင်ဒါ၈ရောက်ပေါ့၈ရောက်ပြီလားဒါပေမဲ့ညိုထဲမှာလည်းပြောရလဲยารีโดกุ้ยလူပဲသူကတမတ်ရှင်ရတာပေါ့ဒီယောဂနဲ့ပြီးရဆိုရင်တို့ကနည်းနည်းလေးဟိုရှက်တာတို့ဟိုပေါ့ပင်နေတာတို့ဖြစ်တော့ကြအဲယာရီတကွေးနဲ့ဆုံးလာပါဆိုပြီးတော့အကြောင်းပြချက်ကလေးရှိကြတာပေါ့မသိသိနဲ့
မုံကြီးမျိုးရဲ့လက်ရှိအနေထားကတော့လူနာတွေအတွက်အောက်ဆီဂျင်မလုံလောက်လို့တချို့မျိုးကြီးတွေကနေပရဟိတအတင်းတွေရှာဖွေပေးပြီးလူနာချင်းချင်းမျှပြီးတုံ့နေကြရတယ်လို့လည်းဒေတာကန်တူကပြောပါတယ
်မြို့ပေါ်မှာလည်းချောင်းသူကရှာနေကြတာလည်းရှိတာပဲတော်တော်လည်းပဲကိုဟာနဲ့ကိုစီစီနဲ့ကိုပဲညာတော့အဖြစ်အိမ်မှာပဲရှိကုလူများတယ်အဲဆီယုံတော့လည်းဆီယုံမှာအောက်ဆီဂျင်လိုအပ်ချက်ဟောဆီယုံအနေကြလဲကိုကတော့ကျွန်တော်တို့သိရတော့ဆီယုံမှာအောက်ဆီဂျင်လုံအောင်ရှိသလားဆိုလဲကိုလိုကြီးမရှိဘူးတိုးတော်လည်းသူကလူနာကိုနည်းနည်းလေးအရေးကြီးတဲ့လူနာတင်တစ်လုံးချပြလိုက်တယ်ပေါ့နော်အဲ့ဒီအရေးကြီးတဲ့လူနာတင်နည်းနည်းလေးအဲသူတို့အပြင်မှာရှာခိုင်းတယ်အပြင်မှာရှာလို့ရရင်ဆီယုံမှာရှိရတာနဲ့အမြတ်နိုင်မဖြစ်ဘူး
ဒီလိုမျိုးအောက်ဆီဂျင်လိုအပ်ချက်တွေရှိနေလို့အများပြည်သူလူရန်ဝင်နဲ့ကိုသူကိုသားသမီးအောက်ဆီဂျင်စက်ရုံကိုစကြည့်တည်ဆောက်နေကြပါတယ်။လာမယ့်စက်တင်ဘာလပိုင်းလောက်မှာအောက်ဆီဂျင်စက်ရုံစတင်လည်ပတ်နိုင်မယ်လို့ခန့်မှန်းကြပါတယ်။ဒီမတိုင်ခင်တော့မန္တလေးနဲ့မြစ်ကြီးနားမြို့တွေစီကနေအောက်ဆီဂျင်ဝယ်ယူသုံးစွဲနေရပါတယ်။ရန်ကုန်မြို့ပါဝင်မြို့ကြီးတချို့မှာကိုဗစ်ရောဂါကူးစက်သူရောဂါကြောင့်သေဆုံးသူတွေအခုရက်ပိုင်းကျသွားပုံရပေမဲ့တနိုင်ငံလုံးတိုင်းတိုင်းနဲ့တော့နေ့စဉ်တည်ပြုလူနာသီတိသာသာရောက်မသွားသေးဘူးလို့မြေပြင်မှာအကူအညီပေးနေသူတွေကပြောကြပါတယ်။ကျမ၏ဝန်ကြီးဌာနထုတ်ပြန်ချက်အရကိုဗစ်ကြောင့်တည်ဆုံးသူကတော့နေ့စဉ်300ကျော်ရှိခဲ့ရာကနေအခုရက်ပိုင်း100ကျော်အထိကျဆင်းသွားပါတယ်။ကျမ၏ဌာနကအတည်ပြုထုတ်ပြန်ထားတဲ့စီးရင်တွေဟာတကယ်တမ်းမြေပြင်မှာဖြစ်နေတဲ့စီးရင်တွေထက်အများကြီးနည်းတယ်လို့ကပ်ရောဂါတိုက်ချက်ရေးမှာပါဝင်နေတဲ့ပရဟိတာအဖွဲ့တွေနဲ့ကျမ၏ပညာရှင်တွေကထောက်ပြကြပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာကပ်ရောဂါထိ ंछ ုပ်ထားနိုင်မှုအသွားအလာကန့်တတ်ထားတဲ့မြို့နယ်ပေါင်းကတော့119မြို့နယ်အထိရှိသွားပြီဖြစ်ပါတယ်ရှင်။